မြန်မာနိုင်ငံလေယာဉ်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေလုပ်တဲ့အခါတာဝန်သိသိနဲ့အားလုံးဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်ဖို့ Oxfam လို့ခေါ်တဲ့စည်းရုံးနွမ်းပါမှုစည်းရုံးနွမ်းပွားမှုနဲ့မတရားမှုတိုက်ဖျက်ရေးအဖွဲ့ကြီးကအကြံပြုထားပါတယ်။ပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေအောက်မှာမြန်မာလူဦးရေရဲ့80ရာခိုင်နှုန်းရှိတဲ့လေအနေငယ်ပိုင်းနဲ့လေသမားတွေရဲ့ဘဝတိုးတက်မှုရှိဖို့လိုတယ်ဆိုပြီးတော့လည်းပြောဆိုပါတယ်။ Oxfam အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒအကြံပေးကိုငိမ့်ဇာနီနိုင်ကိုကိုအောင်အောင်ဆက်သွယ်မေးမြန်းထားတာကိုဒီပတ်စီးပွားရေးကဏ္ဍအစီအစဉ်မှာတင်ဆက်ထားပါတယ
်။ကျွန်တော်ပထမဆုံးစမေးချင်တာကသိမကြသေးခင်ကပဲပြောတော့ဒီ Oxfam ကလေသမားတွေရဲ့ဘဝနဲ့ပတ်သက်ပြီးတော့အစီရင်ခံစာတစ်စောင်ထုတ်ပြန်တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာပြုပြင်ပြောင်းလဲစရာတွေရှိနေတယ်ဆိုပြီးတော့ Oxfam ကအကြံပြုထားတာပေါ့လေဟိုဘာတွေပြောင်းလဲဖို့လုံမလဲနောက်ဒီလိုပြောင်းလဲလိုက်တဲ့အတွက်စီးပွားရေးအရာလေသမားတွေအတွက်ဘလောက်အကျိုးမြတ်ရှိလာနိုင်မလဲဆိုတာကိုအရင်ဆုံးစပြောပြပါလားကိုငင်းစာနေနိုင်
အဲ့တော့ကျွန်တော်အောက်ဆမ်ကကျွန်တော်ပြုလုပ်ခဲ့တဲ့ဒီသုတေသနစာရန်ရဲ့တွေးရှိချက်အရပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာလက်ရှိပြောင်းလဲနေတဲ့ဒီအပြောင်းလဲတွေရဲ့ပေါ့နော်ဒီအကျိုးမြတ်တွေကိုဒီနိုင်ငံမှာရှိတဲ့ပြည်သူပြည်သားအားလုံးခံစားနိုင်မှုဆိုရင်ဒီနိုင်ငံရဲ့အကြီးကလူဦးရေ80ရာခိုင်နှုန်းကျော်ဖြစ်တဲ့ပေါ့နော်ဒီသေးစားလေသမားတွေပေါ့နော်အကြီးကလေယာဉ်ကဏ္ဍမှာမိခိုနေကြတဲ့သေးစားလေသမားတွေရဲ့ပါဝင်မှုလိုတယ်ပေါ့အဲ့လိုပါဝင်မှုဆိုရင်သူတို့ကိုအထူးတလဲပြုတဲ့ဒီလေယာဉ်ကဏ္ဍမှာမူဝါဒတွေပေါ့နော်နောက်တစ်ခါဒီဥပဒေတွေပေါ့နော်ဒါတွေကကျွန်တော်တို့အသေးစားလေသမားတွေကိုတကယ်အကျိုးပြုနေတဲ့ဈေးမဲ့ဟာတွေကအားနည်းနေတည်တယ်ဆိုတော့ကျွန်တော်တို့လည်းထောက်ပြထားခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ဟိုဘယ်လိုအပိုင်းနေမှာဟိုအားနည်းနေလဲဆိုတာကိုဟိုအသေးစိတ်နည်းနည်းလေးရှင်းပြပေးပါလား
။ဥမာအသေးစားလေသမားတွေအတွက်ကိုကျွန်တော်ဒီချေးငွေရမယ့်ကိစ္စတွေပေါ့နော်။ချေးငွေပိုင်းဆိုင်ရာကိစ္စတွေအာပြုပြရမယ်ပေါ့နော်မူဝါဒတွေဖြစ်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီအကြံပြုချက်ထဲမှာပေါ့နော်ဒေတာအာနာပိုင်းနေနဲ့လေသမားတွေနဲ့တက်ရိုက်ဆက်ဆက်ပြီးတော့လုပ်မယ်ဆိုလို့ရှိရင်ဒီလေယာစိုက်ပျိုးရေးကဏ္ဍမှာပိုပြီးတိုးတက်လာနိုင်တယ်ဆိုပြီးတော့လည်းအကြံပြုထားတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ပြောပြပေးပါလား
ဟုတ်ကဲ့အဲ့တော့ကျွန်တော်လေယာကဏ္ဍမှာဆိုရင်ကျွန်တော်မူဝါဒပိုင်းနေချတဲ့ခါမှာပေါ့နော်ဆုံးဖြတ်ချက်ချတဲ့ခါမှာလေသမားတွေရဲ့ပါဝင်မှုပေါ့နော်လေသမားတွေကိုညှိနှိုင်းဆောင်ရွက်တာလေသမားတွေကိုမေးမြန်းတာပေါ့နော်သူတို့ရဲ့ပါဝင်မှုတွေကိုကျွန်တော်တို့ကတို့ချင်းအမြင်သာမတွေ့ရဘူးပေါ့နော်အဲ့တော့အထူးသဖြင့်ဒီဒေတာအဆင့်မှာရှိတဲ့ဒီအစိုးရဌာနတွေပေါ့နော်ဌာနတွေရဲ့လုပ်ပိုင်ခွင့်တွေကိုကျွန်တော်တို့တွေးမြင်ပေးဖို့လိုတယ်နောက်တစ်ခါဒီအောက်ခြေအဆင့်မှာအစိုးရဌာနတွေနဲ့လယ်သမားတွေကြားမှာကျွန်တော်တို့တကယ်နီးနီးကပ်ကပ်ပေါ့နော်ပူးပေါင်းဆောင်ရွက်တာမျိုးတွေကျွန်တော်တို့ရည်ထက်ပို့ပြီးတော့အာဖြစ်လာဖို့လိုတယ်ပေါ့နော
်အာဏာပိုင်ကြီးအနေနဲ့လက်တွေ့ကြကြပံ့ပိုးပေးတဲ့အနေနဲ့အာဘာတွေလုပ်ပေးရင်ပိုအဆင်ပြေနိုင်မယ်လို့ထင်လဲခင်ဗျအ
စိုးရကျအခန်းကဏ္ဍပေါ့နော်ဆိုရင်အခန်းကဏ္ဍမှာဒီလေယာဉ်စိုက်ပျိုးရေးမှာကျွန်တော်တို့ကလက်ရှိမူဝါဒရဲ့သွားနေတယ်ပေါ့နော်လမ်းကြောင်းကကျွန်တော်ဒီအထွက်နှုန်းတိုးရေးကိုကျွန်တော်ကဦးစားပေးပြီးသွားနေပေါ့နော်ဆိုတော့ကျွန်တော်တို့ကလေသမားတွေရဲ့ဝင်ငွေမြင့်မားလာမှာကျွန်တော်ကဒီဖွံ့ဖြိုးတိုးတက်မှုမှာလေသမားတွေရဲ့ပါဝင်နိုင်မှာပေါ့အဲ့တော့ဒီဈေးကွက်ရရှိရေးလိုဟာမျိုးတွေပေါ့နော်ဒီဒေတာအစီမှာရှိတဲ့ဒီ public ကလုပ်ငန်းရှင်တွေနဲ့လေသမားတွေနေကြမှာချိတ်ဆက်ပေးတာမျိုးတွေနောက်ကဈေးကွက်နဲ့တရင်အချက်လက်တွေကိုလေသမားတွေရရှိအောင်လုပ်ပေးတာမျိုးတွေပေါ့နော်ဒါမျိုးတွေကကျွန်တော်ကသိတာအားနည်းနေတယ်ပေါ့
ဟုတ်ကဲ့ဒီလေသမားတွေမှာငကိုရဲကအဲသူတို့ရတဲ့ရလိုက်တဲ့အခွင့်အရေးတွေကိုမရတဲ့အပြင်မြန်မာပြည်မှာအခုဖြစ်နေတာကဒီမြေယာသိမ်းတဲ့ကိစ္စတွေရှိတယ်ပေါ့လေဒါတွေရင်ဆိုင်နေရတဲ့လေသမားတွေပေါ့ဘယ်လိုကာကွယ်မှုတွေပေးဖို့လုပ်မလဲခင်ဗျဆိ
ုတော့ဒီလက်ရှိမှာလည်းပေါ့နော်လေယာဉ်မြေနဲ့ပတ်သက်တဲ့ဒီမပြီးသေးတဲ့ပြဿနာတွေအများကြီးဖြစ်တုံးပေါ့နော်အခုဆိုလေဆိုတော့အဲ့နဲ့ပတ်သက်ပြီးကျွန်တော်အဓိကလိုတဲ့အချက်ကဒီလေယာဉ်ဥပဒေတွေရှိတယ်လေသမားတွေကိုကာဝယ်ပေးထားတဲ့လေယာဉ်ဥပဒေတွေရှိတယ်အဲ့တော့ဒါပေမဲ့လေသမားတွေမှာကလေယာဉ်ကိုမှတ်ပုံတင်နဲ့နှီးစနစ်တွေကိုနားမလည်တာပေါ့နော်နောက်တစ်ခါဒီလှုပ်ထုံးလုပ်နည်းတွေပေါ့နော်ဒီလှုပ်ထုံးလုပ်နည်းတွေမှာမှတ်ပုံတင်နဲ့လှုပ်ထုံးလုပ်နည်းတွေမှာရှုပ်ထွေးနေတာမျိုးတွေပေါ့နော်အဲ့ဒါတွေကလေသမားတွေအတွက်ကိုလေယာဉ်လုံခြုံမှုကိုကျွန်တော်အထောက်အကူမဖြစ်စေဘူးပေါ့
ဟုတ်ကဲ့နောက်တစ်ချက်ကပေါ့လေဒီလေယာဉ်လုတ်ကင်နေကြတဲ့အထက်မှာအမျိုးသားတွေရောအမျိုးသမီးတွေရောပါပါတယ်ဆိုတော့ဒီ Oxfam ရဲ့အကြံပြုချက်ထဲမှာဟိုအဓိကဒီဥပမာပေးပြောထားတာပေါ့လေဟိုတာစီဘက်မှာလေလုတ်တဲ့အမျိုးသမီးတွေဆိုလို့ရှိရင်အမျိုးသားတွေနဲ့ဒန်းတူလောကမရဘူးပေါ့ဆိုတော့ဟိုဒါကလည်းတကယ်ကတော့တာစီမာတွေမဟုတ်ပါဘူးဒါကလည်းတနိုင်ငံလုံးမှာရှိနေတဲ့ဟာမျိုးပါဒါနဲ့ပတ်သက်ပြီးတော့ဘာအကြံပြုချင်ပါလဲခင်ဗျာ
လုပ်ငန်းခွင်မှာကျွန်တော်တို့အမျိုးသမီးတွေကိုများသောအားဖြင့်ဟိုအလုသမားအနေနဲ့ပဲတတ်မှတ်ချက်ခံရတယ်ပေါ့နော်ဆိုတော့သူတို့လေသမားလို့ပြောလိုက်တယ်ဆိုကျွန်တော်တို့ဒီအမြင်နဲ့အမျိုးသမီးတွေကပါမနေဘူးပေါ့ဆိုတော့ဒါကလည်းအဓိကပြဿနာဖြစ်တယ်နောက်တစ်ခါလောကအနေနဲ့သူတို့ကဘာလဲဆိုရင်အမြင်နဲ့မျိုးသားရိုက်တဲ့သူတို့ကဘာဖြစ်လဲဆိုရင်နှိမ့်ကြပြီးရတဲ့အနေထားမှာဒါကတော့စောစောပြောသူတို့ပဲကျွန်တော်တို့မြန်မာတနိုင်ငံလုံးမှာကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေပ
ါအခုပေါ့လေကျွန်တော်မေးချင်တာကဒီအသေးစားလေယာဉ်မြေလောက်ကန်သူတွေရဲ့အခန်းကဏ္ဍဘယ်လောက်ကြီးလဲခင်ဗျ
ဟို ngai ga auk bon no lu kwet tei tei chu tei ga na e ga bon no so a ra myu ri bo ai le da ma ri ya tu a di le da ma u yi ye to ro mya mya ho ya kai nong ma chu lu ba ni so samu ga na de khu le ko chu lu twa mai so yin tu ro ri ya ai ma pa wan nai blu ni ne ma pa wan nai ma ma ho u bo so tu ro ga di lu kwet a ji le da ma ri ye auk ko yauk twa mai so le tu ro twe khun yan yan ni ya ne twa de ha myu phi la nai ni so ro chu lu a ho ဒီဆက်မှုလေရအောင်လို့ကျွန်တော်တို့ကဗာလဲဆိုရင်ဒါလည်းအရေးကြီးတယ်တိုးတော်ညာလေတစ်ဖက်မှာဆက်မှုလေရအောင်သွားတဲ့တစ်ခါတပြိုင်တည်းမှာပဲသေးစားလေဓမ္မတွေကဒီလေရကဏဖွံ့ဖြိုးတိုးတက်မှုတစ်ခုလုံးမှာပါဝင်နိုင်မှုမူဝါဒကြတော့ကျွန်တော်ဗာလဲဆိုရင်လိုပြန်အောင်ပေါ့နော်တစ်ခုတက်တက်ကျွန်တော်စဉ်းစားဖို့လိုတယ်ဆိုတော့ဟိုသေးစားလေဓမ္မတွေကျွန်တော်ဒီချန်ရင်ခဲ့တဲ့လေရကဏဖွံ့
တော့ဒီပြပနေပြီးတော့ယင်းနှမြုပ်နှံနာတွေလှုပ်လာကြပါတယ်ဆိုတော့လေယာကန်နာမှာရောယင်းနှမြုပ်နှံနာတွေလှုပ်လာကြပြီလားတကယ်လို့လှုပ်လာတယ်ဆိုလို့ရှိရင်ရောဒီလိုယင်းနှမြုပ်နှံဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဘာများအကြံပြုချင်ပါလဲခင်ဗျဟ
ိုမြန်မာနိုင်ငံမှာဆိုရင်နိုင်ငံရဲ့ယင်းနှမြုပ်နှံမှုတွေကျွန်တော်ပြည့်ပြည့်များလာတယ်ပေါ့နော်များလာတယ်တိုးတော်ညာလဲဒီယင်းနှမြုပ်နှံမှုတွေမှာလေယာကန်နာမှာကျွန်တော်ယင်းနှမြုပ်နှံနာဘာပြောတော်တော်ကိုနည်းနေပြတာတွေ့ရတယ်ပေါ့နော်ဆိုတော့ဝင်လာရင်းနှီးမြုပ်နှံမှုတွေရလဲကျွန်တော်တို့ဗာလဲဆိုရင်အကြီးစားဒီ layer site view ကြီးကိုကျွန်တော်ဥတီတဲ့ရင်းနှီးမြုပ်နှံမှုတွေတွေ့ရတယ်ပေါ့အဲ့တော့ဒါရီယာကဘာမှာကျွန်တော် Oxfam နေနဲ့နိုင်ငံတကာမှာဂျုံတွေ့ဟိုနိုင်ငံမှာလုပ်တဲ့ကျွန်တော်လုပ်ငန်းတွေရဲ့အတွေ့အကြုံကြီးอ่ะပေါ့နော်ဒီဘာဖြစ်စီလဲဆိုရင်ဟိုဖွံ့ဖြိုးတိုးတက်မှုမှာဟိုလယ်သမားတွေရဲ့အခွင့်အရေးတွေဆုံးရှုံးနေတာကြီးပေါ့နော်နောက်တစ်ခါသူတို့ကခြံလက်ထားခြင်းခံခဲ့ရတဲ့ဟာမျိုးတွေရဲ့အတွေ့အကြုံတာတကတွေရှိရပေါ့အဲ့တော့ဒီနေ့မှာဖြစ်ဆိုပြီးပြောချင်တာကဒီယင်းနှိမ့်ညုံနံမှုတွေပေါ့နော်တရားကဏ္ဍမှာရှိတဲ့ယင်းနှိမ့်ညုံနံမှုတွေများလာဖို့ပြီးရင်အဲ့များလာတဲ့ယင်းနှိမ့်ညုံနံမှုကတကယ်ကိုဘာဖြစ်လဲဆိုကျွန်တော်တို့ကဟိုတောင်းယူမှုရှိတယ်ပေါ့နော်နောက်ကအလုံးပါဝင်နိုင်တဲ့ယင်းနှိမ့်ညုံဟိုဖွံ့ဖြိုးတိုးတက်မှုအလုံးပါဝင်နိုင်တဲ့ဖွံ့ဖြိုးတိုးတက်မှုကိုတွားတဲ့ယင်းနှိမ့်ညုံနံတွေဖြစ်ဖို့မူဝါဒတွေလည်းကျွန်တော်တို့ဒီမှာထည့်ပြီးစဉ်းစားရမယ်ဆိုတာကျွန်တော်အနေနဲ့ဒါဖြစ်ဆက်ပြောချင်ပါတယ်